ယူကရိန်းနိုင်ငံအနေနဲ့ Gripen တိုက်လေယာဉ်တွေကိုဆွီဒင်နိုင်ငံကနေပြီးတော့ရရှိနိုင်ရေးနဲ့ပတ်သက်ပြီးဆွေးနွေးမှုတွေစတင်နေပြီလို့ဆွီဒင်နိုင်ငံမှာရောက်ရှိနေတဲ့ယူကရိန်းသမ္မတကဒီကနေ့စနေနေ့မှာပဲပြောသွားပါတယ်။ Stockholm မြို့တော်ကိုရောက်နေတဲ့ယူကရိန်းသမ္မတဇလန်စကီကဆွီဒင်ဝန်ကြီးချုပ် F. Christensen နဲ့အစိုးရအိမ်တော်မှာတွေ့ဆုံဆွေးနွေးမှုအပြီးပြောသွားခဲ့တာဖြစ်ပါတယ်။ယူကရိန်းစစ်ပွဲအတွက်တန်ချက်ကကားတွေ၊လေရင်ပစ်လက်နက်တွေနဲ့တိုက်ခိုက်ရေးစစ်ကားတွေပေးအပ်ပြီးတော့ယူကရိန်းဘက်ကနေဆွီဒင်ကိုကူညီနေတာဖြစ်ပါတယ်။ဆွီဒင်အစိုးရအနေနဲ့ဒေါ်လာတန်300ကျော်ဖို့စစ်ရေးထောက်ပံ့တွေထပ်ပြီးတော့ပေးသွားဖို့စီစဉ်နေပါတယ်လို့ဆွီဒင်ကာကွယ်ရေးဝန်ကြီးပယ်ဂျွန်ဆန်ကပြီးခဲ့တဲ့အင်္ဂါနေ့ကပဲပြောသွားခဲ့တာပါ။ဒီထောက်ပံ့မှုတွေထဲမှာတော့အဓိကအားဖြင့်လက်နက်ခဲယမ်းတွေနဲ့အရင်တုန်းကပေးအပ်ထားတဲ့လက်နက်စနစ်တွေအတွက်အရန်ပစ္စည်းတွေပါဝင်ပါတယ်။ယူကရိန်းနိုင်ငံကိုရုရှားတို့ကျူးကျော်စစ်ဆင်တင်ကလေးကဆွီဒင်ကကူညီထောက်ပံ့ပေးနေတာအခုတကြိမ်က73ချိန်မြောက်ဖြစ်ပြီးတော့စုစုပေါင်းဆိုရင်ဒေါ်လာ1000ဘိုးနီးပါးကူညီပေးပြီးဖြစ်ပါတယ်ရှင်။